ကဘာလောက်စားစီစီနှစ်နှစ်ကျော်အတွင်းအမြင့်ဆုံးတက်သွားလို့သင်္ဘောပိုင်ရှင်တွေကားသမားတွေနဲ့လေချောင်းလိုင်းတွေမှာခက်ခဲတွေနဲ့ကြုံနေရပါတယ်လူတူအောင်ချမှုတွေကြောင့်လေပြားရဲ့ပြပကိုလောင်စာစီတင်ပို့မှုတွေပြတ်တောက်သွားခဲ့တယ်လို့မျိုးမြောက်အာဖရိကနဲ့အရှေ့လယ်ပိုင်းမှာလည်းအလားတူအောင်ချမှုတွေကြောင့်အဲ့ဒီဒေသတွေကလောင်စာစီထုတ်လုပ်သူတွေစီကလောင်စာစီတင်ပို့မှုတွေရက်ကုန်မှာကိုလောင်စာစီကုန်တယ်တွေကစိုးရိမ်နေကြတာပါမနေ့တောက်ချန်တွေကအမေရိကန်စီးပွားရေးပြန်တက်လာတဲ့သတင်းတွေကြောင့်နောက်ထပ်လောင်စာစီဝယ်လိုအားတွေမြင့်တက်သွားပြီးလောင်စာစီထက်တက်လာနိုင်တယ်ဆိုတဲ့သတင်းတွေကြောင့်လည်းစိတ်ပူစရာတွေဖြစ်နေရပြီးအမေရိကန်နဲ့အင်္ဂလန်နိုင်ငံတွေမှာလောင်စာစီတစ်ပေပါကို $2ထက်တက်လာနိုင်ပါတယ်လောင်စာစီကိုကုမ္ပဏီရဲ့အသုံးစရိတ် 40 ရာခိုင်နှုန်းထက်သုံးနေကြတဲ့လေကြောင်းလိုင်းတွေအတွက်အခက်အခဲတွေ့စေနိုင်ကြောင်း Standard & Poor's S&P လို့ခေါ်တဲ့အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လေပြားကကြမ်းဖက်မှုတွေပေါ်လောင်စာစီသုံးဆွဲနေသူတွေစိုးရိမ်ကြောင်းကြတယ်လို့ရေကြောင်းလိုင်းအာမခံကုမ္ပဏီတွေအနေနဲ့လေပြားနိုင်ငံကိုသွားတဲ့လမ်းကြောင်းကိုအနေရကြီးတဲ့ခီးအဖြစ်စည်ရင်ထည့်သွင်းလိုက်တဲ့အတွက်လေပြားမှာလောင်စာစီကုန်ကြမ်းသွားတည်ရတဲ့ကုန်တွေတွေအတွက်လည်းဥရောပနဲ့အခြားဈေးကွက်တွေကိုတင်ပို့ဖို့အခက်အခဲတွေရှိနေပါတယ်ခင်ဗျာ။